ရခိုင်ပြည်နယ်တွင်းကပြည်ပကတဲ့ကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုလူတွေအမြောက်များထွက်ပြေးခိုလုံတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တန်တမန်နီးလန်းနေရပြောဆိုဆွေးနွေးအဖြစ်ရှာနိုင်မှုကြိုးပမ်းတဲ့အနေနဲ့မြန်မာနိုင်ငံကအဖွဲ့တစ်ခုနောက်တစ်ပတ်ထဲမှာဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်လာလိမ့်မယ်လို့မနေ့ကထုတ်ပြန်တဲ့ AFP သတင်းမှာဖော်ပြထားပါတယ်။နောက်သတင်းပတ်စုပိုင်းမှာမြန်မာဖွဲ့ရောက်လာမယ့်ကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကြီးဝန်ကြီးရှဟီဒူဟက်ကမနေ့ကပြောဆိုချက်ကိုကိုးကားပြီးတော့ AFP သတင်းမှာဖော်ပြထားတာပါ။နိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဥကျော်တင့်စွေခေါင်းဆောင်ပါဝင်မဲ့အဖွဲ့ဖြစ်လိမ့်မယ်လို့လည်းမျှော်လင့်ရတဲ့ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံကြီးဝန်ကြီးဌာနရဲ့အကြီးအကဲရှိသူကပြောတယ်လို့ဆိုပါတယ်။မြန်မာအဖွဲ့အခုဘင်္ဂလားဒေ့ရှ်ကိုလာမယ်ဆိုတဲ့သတင်းကတော့ဒီဩဂုတ်25ရက်ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့တဲ့ကြမ်းဖက်မှုတွေကြောင့်မြန်မာပြည်ကထွက်ပြေးလာတဲ့မွတ်စလင်ဒုက္ခသည်ပေါင်း 4,800 ရှိသွားပြီလို့ကုလသမဂ္ဂကကြေညာခဲ့ပြီးတော့နောက်ပိုင်းမှာဖြစ်လာတာပါဘင်္ဂလားဒေ့ရှ်နယ်စပ်ကော့စက်ကစားဒေသတစ်ပိုင်းမှာရှိတဲ့ဒုက္ခသည်စခန်းတွေမှာအရင်တုန်းကရိုဟင်ဂျာဒုက္ခသည်တွေက 3,000 လောက်ရှိတယ်အခုနောက်ဆုံးရောက်လာတဲ့လူတွေနဲ့ပေါင်းမှဆိုလို့ရှိရင်စုစုပေါင်း 8,000 နီးပါးဒုက္ခသည်တွေရောက်လာဒီဖြစ်ပါတယ်အသက်တက်ထောက်လာဒုက္ခတွေတွေကယာယီတဲ့နဲ့ဖြစ်သလိုနေနေရပြီးတော့ဝမ်းယောဂါပါဝင်ကုသယောဂါတွေပြန်ပွားလိုက်မယ်ဆိုပြီးတော့လည်းသတိပေးမှုတွေရှိနေပါတယ်